မြန်မာနိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID အနေနဲ့နိုင်ငံကဘာသာရေးလွတ်လပ်ခွင့်ကိုပြစ်တင်ရမှာအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်သွားမှာဖြစ်တယ်လို့ USAID ရဲ့ယာယီကြီးကဂျွန်ဘာဆာကမိလာတင်ရတဲ့ရစွဲတဲ့ကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်အဲဒီကြေညာချက်မှာမြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုအလိုက်ရှင်လင်းဖယ်ရှားဖို့အက်သနစ်ကလင်းစင်ကိုဖြစ်စေအီရတ်ပြောင်းပိုင်းကယာစီဒီစ်နဲ့ခရီးယန်တွေပေါ်ကျူးလွန်တဲ့လူမျိုးတို့တပ်ဖြတ်မှုဂျနိုဆိုက်ကိုဖြစ်စေတုံ့ပြန်ရင်ဆိုင်ရမှာ USAID အနေနဲ့နိုင်ငံဘက်သားလူလက်ခွင့်ကိုထိတ်တန့်ဦးစားပေးနေရမှာသာရှိမယ်လို့လည်းပြောပါတယ်။အမေရိကန်သမ္မတဒေါက်တာထရမ့်ကမေလ၁ရက်နေ့ကထုတ်ပြန်ခဲ့တဲ့နိုင်ငံကဘက်သားလူလက်ခွင့်တိုးပြည့်ရေးဆိုင်ရာအမိန့်ကို USAID ကနိုင်ငံအကောင့်ထဲပို့သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တိုင်းပြည်တစ်ခုချင်းအပေါ်ချမှတ်ရေးဆွဲထားတဲ့ USAID ရဲ့မဟာဗျူဟာတွေမှာဘက်သားလူလက်ခွင့်ကိုပြစ်တင်ရေးကအရေးကြီးတဲ့တောက်တိုင်တစ်ခုဖြစ်ပါဝင်နေကြောင်းနဲ့ Friend Group International Religious Freedom Pact အဥပဒေအရလည်းဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်နိုင်ငံရဲ့ဘဝဒါမှာဦးစားပေးအစ်စင်မှာရှိကြောင်း USAID အကြီးအကဲကပြောပါရခင်ဗျ